Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ5ရက်တောက်ကြနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြညာပိုင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံအဆင့်မြင့်ရာရှိရဲ့ဆွေးနွေးပွဲကိုပေါင်ပေါင်ကြုံကြေးရွာမှာလှုပ်သွားဖို့တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။အီရန်နိုင်ငံကဆန္ဒပြတဲ့သူတွေကိုကူညီမယ်လို့အမေရိကန်ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေဒုက္ခသည်စခန်းမှာအခုနှစ်အတွင်းကလေးငယ် 48,000 လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရအောင်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာရခိုင်ပြည်နယ်ဘက်မှာမိုင်းပေါက်ကွဲမှုနဲ့လက်နက်ကန်တချို့တိုက်ခိုက်မှုကြောင့်စစ်ကားတစ်စီးထိခိုက်ပျက်စီးခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့ဒဏ်ရာခဲ့တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ခေါ်ဆောင်မှုဆိုတဲ့အပိုင်းမှာကျွန်တော်ခရီးရန်ဆိုရင်လည်းခရီးရန်ဘက်ကပြုလုပ်တဲ့အစီအစဉ်တွေမှာပေါ့ဒီပွဲမိတ်တောင်းတာတို့ခွင့်ပြုချက်ရယူတာတို့ကဆောက်ဦးတွေဆောက်လို့ခွင့်နေပေါ့ဆက်ရှိနေသေးတယ်ဟိုဆိုတော့ကျွန်တော်တို့
တိုက်ခါတော်ရဆရာတော်ဒေါက်တာကမ်ဆမ်ဆန်ပြောသွားတာပါအပြည့်စုံကိုတင်ပြပြီးမှနားဆင်ကြရပါမယ်ဒါအပြင်ကင်နီတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရမှုနောက်ဆက်တွဲအခြေအနေနဲ့အမေရိကန်ပြည်ထောင်စုကရာသီဥတုဆိုးဝါးနေတဲ့အခြေအနေတွေကိုနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့လန်းလောင်တို့ပြောပြပေးပါမယ်ရှင
်တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံအဆင့်မြင့်အရာရှိတွေရဲ့ဆွေးနွေးပွဲကိုနိုင်ငံကြားမှာရှိတဲ့ပမ္ပုံကျုံအပြည့်ရဲ့ကြေးရွာမှာဇန်နဝါရီ9ရက်နေ့ကျရင်လှုပ်သွားဖို့တောင်ကိုရီးယားနိုင်ငံဘက်ကကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပြီးဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့အဆိုအရတော့အိုလံပစ်ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့နိုင်ငံဆက်ဆံရေးတိုးတက်လာအောင်ဘယ်လိုလုပ်ဆောင်ကြမလဲဆိုတာကိုဆွေးနွေးဖို့အတွက်ပမ္ပုံကျုံရွာမှာတွေ့ဖို့တောင်ကိုရီးယားဘက်ကကမ်းလှမ်းချက်ကိုသူတို့အနေနဲ့လက်ခံခဲ့ကြောင်းမြောက်ကိုရီးယားဘက်ကဒီနေ့တောက်ချာနေမနက်ကပဲအကြောင်းပြန်လာခဲ့တယ်ဆိုပြီးတော့ပြောထားပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့မကြသေးခင်ကပြန်လည်ရရှိခဲ့တဲ့နယ်စပ်ဆက်သွယ်ရေးလမ်းကြောင်းကိုအသုံးပြုပြီးရှေ့သတင်းပတ်တွေ့ဆုံမဲ့နိုင်ငံကိုယ်စားလှယ်အဖွဲ့ကိုဘသူတွေဦးဆောင်မယ်ဆိုတာကိုဆုံးဖြတ်သွားဖို့မျှော်လင့်တယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိုက်တီဟင်းကပြောပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားဆွေးနွေးပြောဆိုမှုတိုင်းဟာကိုရီးယားကျွန်းဆွယ်မှာဆက်ဆံရေးတိုးတက်လာဖို့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့ရှုမြင်ထားကြပြီးတော့ဒါကဒေတာတွေတည်ငြိမ်မှုကိုလည်းအထောက်အကူဖြစ်စေမှာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲစည်းလက်ချင်းမှုတွေကိုရှေ့လာမှာကျင်းပမဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲပြီးတဲ့အချိန်ထိရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပြီးနောက်တိတ်မကြခင်မှာပဲမြောက်ကိုရီးယားဘက်ကဒီကနေ့မှာအဲ့လိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်ကဆန္ဒပြသူတွေကိုအကူအညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးလိုက်တယ်လို့လူ20ယောက်သေဆုံးပြီးတထောင်ကျော်အဖမ်းခံရတဲ့နိုင်ငံဖြိုခွဲမှုအတွက်အီရန်တာဝန်ရှိသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။ပြည်ခရက်သတင်းပတ်ကစတင်ခဲ့တဲ့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဖြိုခွင်းတဲ့လို့ရအတွက်အရေးယူလှုပ်ဆောင်နိုင်တဲ့သတင်းအချက်အလက်တွေကိုအမေရိကန်အနေနဲ့ရှာဖွေသွားမှာဖြစ်ပြီးဆန္ဒပြပွဲကိုနိုင်ငံဖြိုခွဲမှုမှာတာဝန်ရှိသူတွေအပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်ဖို့လှုပ်သွားမယ်လို့သမ္မတအင်ဖီရိုတာဝန်ရှိသူတို့ကကြာတာပရင်းနေမှာပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းဒီအတိုင်းကြည့်မနေဘူးလို့ပြောပါရယ်။ဆန္ဒပြသူတွေကိုအကြမ်းဖက်နိုင်နေသူတွေဆင်ဆာလုပ်ပိတ်ပင်သူတွေဒါမှမဟုတ်အီရန်လူထုစီကနေခိုးယူထားသူတွေကိုအရေးယူဖို့အတွက်လှုပ်ဆောင်နိုင်တာတွေမိမိတို့မှာအများပြားရှိတာကြောင့်အီရန်အစိုးရရဲ့နိုင်နေမှုကိုခန်းစားရသူတွေကိုတော့မေ့မထားပါဘူးလို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ဆန္ဒပြပွဲတွေနဲ့တရက်အဆက်အဆက်မရှိပေမဲ့အီရန်နိုင်ငံရဲ့ပဲ့ထိန်ဒုံးကြီးအစီအစဉ်နဲ့ဆက်ဆက်နေတဲ့အီရန်ကုမ္ပဏီ၅ခုအပေါ်အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကကြာတာပြင်းနေမှာတန်ခတ်အရေးယူမှုချမှတ်လိုက်ပါတယ်
ပါကစ္စတန်စစ်တပ်အနေနဲ့အာဖဂန်တာလီဘန်အနေနဲ့ဟက်ကနီကွန်ရက်ကိုပြပြသောသောမကိုင်းတွယ်မချင်းပါကစ္စတန်စစ်တပ်ကိုပေးနေတဲ့လုံခြုံရေးဆိုင်ရာအကူအညီတွေကိုအမေရိကန်ဘက်ကရဆိုင်းသွားမှာဖြစ်ပါတယ်။ဒါပြင်ပါကစ္စတန်အစိုးရဟာဒေသတွေမှာမတိမငြိမ်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သနူးကပြောပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုချိန်ချောင်းနေတဲ့အကြမ်းဖက်သမားတွေနဲ့စစ်သွေးကြွတွေခိုးလုံလို့မရအောင်လုပ်တာတွေဒါမှမဟုတ်ဥပဒေနဲ့အညီဖမ်းဆီးတာတွေလုပ်ဖို့လိုအပ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သနူးကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေအရလိုအပ်ချက်မဟုတ်ဘူးဆိုရင်စစ်ပဆိုင်ရာပစ္စည်းတွေပေးပို့တာတောင်မဟုတ်လုံခြုံရေးနဲ့ဆိုင်တဲ့ရန်ပုံငွေလည်းပြောင်းပေးရတာတွေကိုလုံးဝမဟုတ်ဘူးလို့လည်းသူမကပြောပါတယ်ပါကစ္စတန်ဆူရဘက်ကတော့ဒီပြောကြားချက်အပေါ်မှာလုံးဝနားလည်နိုင်ခြင်းမရှိဘူးလို့ပြောကြားလိုက်ပြီးတော့အကြမ်းဖက်ဝါဒကိုချေမှုန်းပြီးအာဖဂန်နစ္စတန်နိုင်ငံတည်ငြိမ်မှုရှိလာအောင်အမေရိကန်ဆူရနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့ထပ်လောင်းပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်နိုင်ငံမှာအောင်မြင်မှုမရတဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံကိုအပြစ်ပုံချနေတာဖြစ်တယ်လို့ပါကစ္စတန်ခေါင်းဆောင်တွေကလည်းချိန်ထဲမှာပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတသန်းပထမနဲ့အတွင်းကတောင်းကနေဖြစ်နေတာတွေကိုရေးတဲ့စာရေးဆရာမိုက်ကယ်ဝူဖ်ကိုအင်မီရော်ရဲတော်လာဝင်ရောက်ဖွင့်ပေးခဲ့တဲ့ကိစ္စကိုထရမ့်ကညှင်းဆိုလိုက်ပါတယ်။အဲ့ဒီစာအုပ်ကိုဒီကနေ့တောက်ကြနေမှာစတင်ထုတ်ဝေရောင်းချတော့မှာပါ။ဂျာရာပင်းနဲ့ညနေခင်း Twitter မှာရေးသားချက်တွေမှာတော့မစ္စတာထရမ့်ရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်ဟောင်းဖြစ်သူစတီဗန်ကိုလည်းပေါ့ပြက်ပြက်စတီဗ်ဆိုပြီးတော့ခေါ်ထားပါတယ်။အဲ့ဒီစာအုပ်အတွက်စာရေးဆရာကိုလည်းလူတွေမေးမြန်းခွင့်တစ်ချိန်မှမပေးခဲ့သလိုအင်မီရော်ကိုလည်းဝင်ထွက်သွားလာခွင့်လုံးဝပေးမထားခဲ့ဘူးဆိုပြီးသမ္မတထရမ့်က Twitter မှာညှင်းဆိုရေးသားထားတာပါ။အဲ့ဒီစာအုပ်ဟာအလိညာရင်းနဲ့ပြည့်နေပြီးတော့မရှိတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးမဟုတ်တာတွေကိုဖော်ပြရေးသားထားရတာဖြစ်တယ်လို့လည်းဆိုပါရယ်ဒီစာအုပ်နဲ့ပတ်သက်ပြီးတော့သတင်းထောက်တွေရဲ့မေးမြန်းချက်တွေကိုသမရအင်မီရောပြောခွင့်ရကကြာရာပရင်းနေမှာလဲဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ရှင်းနေရဆဲဖြစ်ပါတယ် Fire and Fury စာအုပ်ဟာတန်ဖိုးမရှိသလိုအလုပ်ဖြုတ်ခံရသူတယောက်ကငွေရချင်လို့ရေးသားထုတ်ဝေတဲ့သဘောမျိုးဖြစ်ကြောင်းအင်မီရောပြောခွင့်ရဆာရာဆန်နက်စ်ကပုံဖော်ခဲ့ပြီးအလိညာရင်းနဲ့ပြည့်နေတဲ့စာအုပ်ကိုအမေရိကန်ပြည်သူအများစုကဂရုမစိုက်ဖို့များတယ်လို့ဆိုပါရယ်အလုပ်ဖြုတ်ခံရတဲ့ Steve Bannon ဟာ Trump သမ္မတဖြစ်လာပြီးပထမ9လမှာနိုင်ငံရေးအကြံပေးအရာရှိချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။စာရေးဆရာ Michael Wolff ရဲ့စာမျက်နှာ336မျက်နှာပါစာအုပ်ထဲမှာ Bannon ရဲ့ပြောကြားချက်အတော်များများကိုကိုးကားရေးသားထားတာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတောက်ကြာနေညဘက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံကစစ်တပ်စစ်စင်ရေးတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ Rohingya Muslim တွေရဲ့ဒုက္ခသည်စခန်းတွေမှာအခုနှစ်အတွင်းမှာကလေးငယ် 48,000 လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်။အဲဒီကလေးငယ်တွေဟာကျန်းမာရေးနဲ့ညီညွတ်မှုမရှိတဲ့တဲတွေအတွင်းမှာမွေးဖွားလာနိုင်ပွဲရှိပြီးတော့ယောဂဗျာနဲ့အဟာရချို့တဲမှုအသက်9နှစ်မပြည့်ခင်တေဆုံးမှုမြန်မာတဲ့အန္တရာယ်တွေနဲ့ကြုံတွေ့ရနိုင်ပွဲရှိတယ်လို့ Save the Children အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေဟာရေနဲ့မိန်းလာစနစ်တွေမကောင်းတဲ့အတွက်အထူးသဖြင့်မွေးကစားကလေးတွေမှာဖြစ်တတ်တဲ့စုံစုဝတ်သက်နဲ့ကာလာဝမ်းယောဂါတို့လိုယောဂါပိုးတွေပေါက်ဖွားတဲ့နေရာတွေဖြစ်တယ်လို့ Cox's Bazaar မှာရှိတဲ့ Save the Children အဖွဲ့ရဲ့ကျန်းမာရေးအကြံပေး Rachel Cumming ကပြောပါတယ်။ဒီနေရာကကလေးမွေးဖို့တင်တော်တဲ့နေရာမဟုတ်ပဲအဲ့ဒီကလေးတွေနေရာမဲ့အခြေအနေဟာအလွန်ကိုဝမ်းနဲ့ကြေကွဲစရာကောင်းတဲ့နေရာဖြစ်တယ်လို့ဆိုပါတယ်။ Cox's Bazaar ဒေသကဒုက္ခသည်စခန်းတွေမှာရှိတဲ့အသက်9နှစ်ယောက်ကလေးငယ်ကြီးတွေက25ရာခိုင်နှုန်းဟာအလွန်ကိုဆိုးရတဲ့အာဟာရချို့တဲ့မှုပြဿနာနဲ့ရင်ဆိုင်နေရပြီးကလေးငယ်ထဝက်လောက်ဟာသွေးအားနည်းတဲ့ယောဂါကိုခံစားနေရတယ်လို့ပြီးခဲ့လကကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်ကောက်ယူခဲ့တဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်။ဒါပြင်40ရာခိုင်နှုန်းကတော့ဝမ်းယောဂခံစားနေရပြီး60ရာခိုင်နှုန်းကတော့အသက်ရှူလမ်းကြောင်းဆိုင်ရာယောဂဝေဒနာတွေခံစားနေရတယ်လို့ဆိုထားပါတယ်ခင်ဗျာ
။နေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ကြည်ကြဲပြပြအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပေါ်ကိုနောက်နေ့မှကျူရုဆယ်လုံးလှူတင်ဆောင်ကြည့်မယ်တရုတ်တို့ရဲ့အစီအစဉ်ဟာအထက်သဘာဝရင်းမြစ်တွေရှိရာနေရာတွေကိုကူညီရှာဖွေပေးနိုင်မှာဖြစ်တယ်လို့နိုင်ငံခြားသင်္ဘောတို့ရဲ့သွာလာလှုပ်ရှားမှုတွေကိုလည်းအမြန်ဆုံးတုံ့ပြန်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်။ဒါအပြင်အာရှတိုက်တိုင်းပြည်၅ခုမှာတရုတ်တို့ရဲ့ဦးဆောင်မှုကိုလည်းမြင့်တင်ပေးရာရောက်စေပါတယ်။ဟိုင်နန်ကျွန်းပေါ်ကနေ2019နဲ့2023ခုနှစ်အတွင်းကျူရုတွေလှူတင်ဖို့ရည်ရွယ်ထားတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနကဒီဇင်ဘာလမှာကြေညာသွားပါတယ်။ဒီကျူရုတွေဟာတောင်တရုတ်ပင်လယ်ပြင်တွင်းကလှုပ်ရှားသွားလာမှုတွေကိုအဝေးကနေအာယုံခံဆောင်ကြည့်ဖို့အခုအညီဖြစ်စေမဲ့အပြင်ပင်လယ်ရင်းကပုံရိပ်တွေကို24နာရီဆောင်ကြည့်ရယူသွားမှာဖြစ်တယ်လို့ပြောပါရယ်ကီလိုမီတာ 3.5 တန်ပတ်လေအခြေဝန်းရှိတဲ့တောင်တရုတ်ပင်လယ်ပြင်တွင်းကငားတွေအများအပြားရှိတဲ့နေရာတွေကိုတွေ့ရဖို့တရုတ်တို့ကမျှော်လင့်နေတာဖြစ်တယ်လို့လေလာဆောင်ကြည့်သူတွေကပြောပါရယ်တောင်တရုတ်ပင်လယ်ပြင်အတွင်းတခြားနိုင်ငံတွေကဘလို့လှုပ်ရှားမှုတွေရှိနေတယ်လဲဆိုတာကိုကျူရုကနေဆောင်ကြည့်နိုင်တယ်လို့ပဲစစ်ဘက်ဆိုင်ရာအတွက်လည်းအသုံးပြုနိုင်တယ်လို့ဆိုပါရယ်တရုတ်တို့ကတော့တမိုင်းကြောင်းအချက်အလက်တွေအရတောင်တရုတ်ပင်လယ်ပြင်ရဲ့နေမြေ90ရာခိုင်နှုန်းကိုပိုင်ဆိုင်ထားကြောင်းပြောဆိုထားတာဖြစ်ပါရယ်
တိဘက်ဘာသာကအခွင့်အရေးလှူရှားသူတာရှိဝမ်6ကသူ့ဘော်တိဘက်ဒေသခွဲထွက်ရေးလုံဆောင်မှုနဲ့ဆွဲချက်တင်ထားတဲ့အမှု၄ခုစလုံးကိုအပြစ်မရှိကြောင်းထွက်ဆိုခဲ့ပြီးတဲ့နောက်မှာသူ့ကိုတရုတ်အာဏာပိုင်တွေကတရုတ်နိုင်ငံမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားလိုက်ပါတယ်။သူကိုတရုတ်နိုင်ငံကင်ဟိုင်းပြည်နယ်မှာ၄နိုင်ခွဲကြာရုံးထုတ်ဆစ်ဆေးခဲ့တာဖြစ်ပါတယ်။တရုတ်ဆိုရဟာတိဘက်ယဉ်ကျေးမှုကိုဖျက်ဆီးနေတယ်ဆိုပြီးဝမ်6ကဗီဒီယိုထဲမှာဝေဖန်ထားတာဖြစ်ပါတယ်။အသက်32နှစ်ရှိဖြစ်တဲ့ဝမ6ကိုတရုတ်အာဏာပိုင်တွေကအခုလိုဖမ်းဆီးထိန်းသိမ်းထားဒါကိုကန့်ကွက်တဲ့အနေနဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဒါရက်ဆလမ်မြို့မှာရှိတဲ့ပြည်ပရောက်တိဘက်လူမျိုးတွေကတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တရားရုံးအနေနဲ့မိန့်ကို ရက်အတိအကျသတ်မှတ်ခြင်းမရှိဘဲနောက်ပိုင်းမှာချမှတ်လာနိုင်ပွဲရှိတယ်လို့ဝမ်ချောက်ရဲ့ရှေ့နေကပြောပါတယ်အခုလိုပြည်တံချမှတ်ဖို့ဆိုင်းငံ့လိုက်တာကိုကြည်ညာအဖြစ်တရားရုံးအနေနဲ့ပြည်တံကြီးကြီးမားမားချမှတ်နိုင်ပွဲရှိပြီးတော့1015နှစ်လောက်ထိဖြစ်လာနိုင်ကြောင်းအဲ့လိုသာပြည်တံချမှတ်ခဲ့မယ်ဆိုရင်တော့တရုတ်အာဏာပိုင်တွေအတွက်ရှက်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့ HRW လူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အနောက်အလယ်ပိုင်းနဲ့အရှေ့ဘက်ကန်ယိုရန်ဒေသထဲကိုအတိတ်ဆက်ဝိုင်းဖက်ကလေပြင်းတွေနဲ့နေမုံတိုင်းဝင်တိုက်ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့တောက်ကြားနေမှာစံချိန်တင်အောင်အေးဖို့ရှိပါတယ်။အမေရိကန်နိုင်ငံတွင်းကမြို့ကြီး25မြို့မှာဒီကနေ့လေပြင်းတိုက်ခတ်မှုတွေကြောင့်အပူချိန်3ညအောက်40ဒီဂရီစင်တီဂရိတ်ထိအနေရကျလောက်အောင်ကျသွားမယ်လို့ခန့်မှန်းထားပါတယ်။ကြာရပြီးနေ့ကကန်ယိုရန်တခြားဝင်တိုက်ခဲ့တဲ့ကြီးမားပြင်းထန်တဲ့မုံတိုင်းကြောင့်လေပြင်းအားရုတ်တရက်ကျဆင်းပြီးကယ်ရိုလိုင်းနက်ပြည်နယ်ကနေကနေဒါနိုင်ငံအထိအတ္တလန္တိတ်မုန်တရားကန်ယိုရန်တခြားဟာရီကိန်းမုန်တိုင်းလိုအခြေအနေတွေဖြစ်စေတဲ့အတွက်ဆိုပြီးဒီနင်းမုန်တိုင်းကိုဘွန်ဆိုင်ကလုံးဆိုပြီးတော့နာမည်ပေးထားပါတယ်။လူတန်ပေါင်းများစွာတို့အတွက်အရေးပေါ်အခြေအနေတွေထုတ်ပြန်ထားသလိုကျောင်းတွင်တဲ့အစိုးရရုံးတွေလည်းပိတ်ထားပါတယ်။ထောင်နဲ့ချီတဲ့လေရင်ခီးစင်တွေကိုဖျက်သိမ်းရသလိုပဲလမ်းပေါ်ပိတ်မိနေတဲ့ကားတွေကိုလည်းအရေးပေါ်ကစေးသမားတွေလိုက်လံကဲထုတ်ပေးနေပါတယ်။ထောင်ပေါင်းများစွာတို့အိမ်တွေမှာလည်းလျှက်စင်မီတွေပြတ်တောက်သွားပါတယ်။နင်းမုန်တိုင်းကြောင့်လူပေါင်း၁၀လူဦးထက်မနည်းတို့လည်းသေဆုံးခဲ့ရပြီဖြစ်ပါတယ်။
ကတ်တလန်ဒူသမရာအိုရီယိုဂျက်ကီရက်စ်ကိုကတ်တလန်ဒေသလွတ်လပ်ရေးချုပ်ပန်းမှုမှာသူပါဝင်ဆောင်ရွက်ခဲ့မှုနဲ့၂လကျော်ကြာဖမ်းဆီးထိန်းသိမ်းခဲ့ပြီးနောက်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားဖို့တရားစပိန်တရားရုံးချုပ်ကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်ကတ်တလန်ဒူသမရာဟာသူအခုချိန်ထိသူဆွဲကင်ထားတဲ့မူဝါဒကိုစွန့်ပယ်ခြင်းမရှိသေးတဲ့အထောက်အထားတွေတွေ့နေရတာကြောင့်သူ့ကိုလွတ်ပေးလိုက်မယ်ဆိုရင်လည်းခွဲထွက်ရေးကိစ္စကိုဆက်ပြီးကျူးလွန်နိုင်တယ်လို့တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ထဲမှာပြောထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်မရှိတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်ကဆက်လက်သတ်မှတ်ထားရလောက်တဲ့ဖိနှိပ်မှုအခြေအနေတွေရှိနေစေဖြစ်ကြောင်းမြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေရဲ့ခေါင်းဆောင်တွေကပြောဆိုလိုက်ကြပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အားနည်းနေတဲ့အပြင်ဘာသာမတူသူတွေအပေါ်အမုန်းပွားအောင်လှုံ့ဆော်မှုတွေကိုအစိုးရကကင်တွယ်ဖြေရှင်းနိုင်မှသာနိုင်ငံတကာရဲ့အမြင်တွေကိုပြောင်းလဲနိုင်လိမ့်မယ်လို့လည်းသတိပေးခဲ့ကြတာပါအပြည့်အစုံကိုတော့မဆုမွန်ကတင်ပြပေးထားပါတယ်ရှင
်ကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်နဲ့စနစ်တကျဖိနှိပ်နေတဲ့အတွက်အထူးစိုးရိမ်ရတဲ့ဆယ်နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံကိုဆက်လက်ထည့်သွားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာနိုင်ငံကလူနည်းစုဘာသာဝင်ခေါင်းဆောင်တွေကကြိုဆိုခဲ့ကြတာပါဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုဘာသာရေးအဆောက်အဦတွေဖျက်ဆီးခံရမှုဘာသာရေးမုန်းတိုက်အောင်လှုံ့ဆော်မှုတွေရှိနေတာတွေကိုထောက်ပြပြီးအထူးစိုးရိမ်ရတဲ့နိုင်ငံစီးရင်မှာထည့်သွင်းခဲ့တာပါကချင်နှစ်ချင်းခရီးအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှုတိတ်ခါရော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်လောက်စရာအခြေအနေတွေရှိနေစေဖြစ်ကြောင်းပြောပြပါတယ
်ဘာသာရေးခွဲခြားမှုဆိုတဲ့အပိုင်းမှာကျွန်တော်ခရီးဆိုရင်ခရီးဘက်ကပြုလုပ်တဲ့အစီအစဉ်တွေမှာပေါ့ဒီပွဲမိတ်ပေါင်းတာတို့ခွင့်ပြုချက်ရယူတာတို့ကဆောက်ဦးတွေဆောက်လုပ်ခွင့်တယ်ပေါ့ဆက်ရှိနေသေးတယ်ဟိုဆိုတော့ကျွန်တော်တို့အနေနဲ့ဒါကဒီလိုဒီမိုကရေစီတွားတဲ့နိုင်ငံမှာအရင်တော့အတိုင်းပုံစံကြီးပဲဖြစ်နေတာကိုတော့နားမလည်ဘူးပေါ့
မြန်မာနိုင်ငံကအဓိကဘာသာတစ်ခုဖြစ်တဲ့ဟိန်းနူဘာသာဝင်တွေအနေနဲ့ကတော့ဖိနှိပ်ချုပ်ချယ်မှုတွေကမကြုံဘူးတလို့ပဲလို့မြန်မာနိုင်ငံလုံးဆိုင်ရာဟိန်းနူသာသနာရေးအဖွဲ့ချုပ်ဗဟိုရဲ့အတွေ့အမှုဥကြော်သူကပြောပါတယ်ဒီအတွက်လည်းအမေရိကန်ရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးလို့ဆိုပါတယ်
ကျွန်တော်တို့ဘာသာနေနေကလွတ်လပ်ခွင့်ရှိတယ်ဆိုရင်ရတဲ့နေထိုင်မှုမရှိဘူးသူတို့ပြောလောက်လေအမေရိကန်သာပြောတဲ့အတိုင်းဒီလိုလေဘာသာရေးခက်ခဲဖြစ်တယ်လူတိုင်းမှာဘာသာဝင်တွေမှာဒုက္ခရှိတယ်လို့အားမျိုးကျွန်တော်တို့ဘုရားဘာသာမှာလည်းမတွေ့ဘူးခရစ်စတန်တွေမှာလည်းမတွေ့ဘူးကျွန်တော်တို့ဘုရားပွဲတွေမှာဆိုလည်းပြေးတာပဲခေတ္တဆောင်ဝဲဖြစ်နေချင်းမျိုးတော့ကျွန်တော်တို့ပြေးတယ်အဲ့တော့ဘာသာရေးကောင်းဆောင်တီးတီးနဲ့သူတို့ရဲ့လွတ်လပ်တဲ့ရုပ်ထုတ်မှုကိုနားထောင်သင့်တယ်
ဒါပေမဲ့လည်းမြန်မာနိုင်ငံဘွားတိုင်းရင်းသားဖြစ်တာတောင်မှကိုးကွယ်ရာဘာသာကွဲပြားမှုကြောင့်နှိမ်ချဆက်ဆံတာခွဲခြားဖိနှိပ်တာတွေဟာအခုချိန်အထိရှိနေတော့မယ်လို့ကမန်အဖွဲ့ချုပ်ဗဟိုကော်မတီဝင်အစ္စလမ်ဘာသာဝင်ကမန်တိုင်းရင်းသားတူဖြစ်တဲ့ဦးတင်ငွေကပြောပါတယ
်ဘာသာရေးလွတ်လပ်ခွင့်မရှိတာတော့အမှန်ပါပဲဗျဘာလို့ဆိုတော့2012အရေးခင်းမှာတိုင်းရင်းသားဖြစ်ပေမဲ့လို့အစ္စလမ်ကိုကိုးကွယ်တဲ့အပေါ်မှာနေနေမျိုးဆိုခါရတယ်ပြီးတော့အခုပြန်လာတော်ရင်းနဲ့ပတ်သက်လို့လည်းအဲရေရာဟုတ်ပြီပါဒီမရှိသေးဘူး
တတိပေါ်မှာတိုင်းပြည်ကိုတကယ်ဒီမိုကရေစီစနစ်ကိုထူထောင်ဖို့မယ်ဆိုရင်ဘာသာရေးလွတ်လပ်ခွင့်ပေးရပါလိမ့်မယ်။အစ္စလာမ်ရဲ့လို့မဟုတ်ဘူးခရစ်စတန်လည်းဒီတိုင်းပဲ NLD အစိုးရကလည်းအခြေခြေပြုပြင်ပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဗျ
။မြန်မာနိုင်ငံတွင်းမှာဘာသာမတူသူအချင်းချင်းကြားအမုန်းပွားအောင်တွေးထိုးလှုံ့ဆော်မှုတွေနဲ့မတမာသူတွေရဲ့ဘာသာရေးမှိုင်းတိုက်မှုတွေကိုဘာသာရေးကောင်းဆောင်တွေနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအလေးနက်ထားကင်တွယ်ဖြေရှင်းသင့်ပါတယ်လို့လည်းဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့တည်ထောင်သူလည်းဖြစ်အမျိုးတေအဖွဲ့ဝင်လည်းဖြစ်တဲ့အစ္စလမ်ဘိမှန်ကဓမ္မကတိကဟာဂျီဦးအေးလွင်ကပြောပါတယ
်မတမာသူတွေကတွေးထိုးလှုံ့ဆော်တာလေ half truth တွေနဲ့သူကလှုံ့ဆော်တယ်ဗျဟိုဟုတ်မရောင်ရောင်ဘာရောင်ရောင်နဲ့အဲ့လိုလူတွေအထင်လွဲအောင်လို့မတမာသူအဓမ္မဝါဒီတွေကဟိုတွေးထိုးလှုံ့ဆော်တဲ့အခါမှာနားရောက်ပြီးပါသွားတဲ့လူတွေရှိတယ်အဲ့တော့ကျွန်တော်တို့ကတော့လုပ်ငန်းတစ်ခုပေါ့နော်ဘာသာပေါင်းစုံကလူတွေချစ်တွေ့ပုံများလာရင်အဲ့လိုနားမလဲတာတွေအစင်မပြေတာတွေရောင်းနေသွားတယ်
အမေရိကန်ပြည်ထောင်စုရဲ့1988ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံဟာ1996ခုနှစ်မှာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်စတင်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်2016ခုနှစ်မှာတော့မြန်မာနိုင်ငံအပေါ်လက်နက်ရောင်းချမှုပိတ်ပင်တဲ့ဒဏ်ခတ်အရေးယူမှုနဲ့အတူမြန်မာနိုင်ငံကိုဘာသာရေးအရအထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာပြန်လည်ထည့်သွင်းသတ်မှတ်ခဲ့တာပါအခုနောက်ဆုံးဆုံးဖြတ်ချက်မှာတော့အထူးသဖြင့်ကရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကိုအလေးထားဖော်ပြထားပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါအခုတော့ရခိုင်ဘက်ကအမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တချို့ရဲ့မိုင်းပောက်ခွဲမှုနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ဦးဒဏ်ရာရှိသွားပါတယ်မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းကအခုနောက်ဆုံးတိုက်ခိုက်မှုကိုတော့ ARSA Islamic အစွန်းရောက်အဖွဲ့ကတိုက်ခိုက်ခဲ့တာလို့လည်းမြန်မာစစ်တပ်ကသတင်းထုတ်ပြန်ခဲ့တာပါတိုက်ခိုက်မှုဖြစ်ခဲ့တဲ့အခြေအနေကိုအစောပိုင်းမှာဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်မေခါကပြောပြပေးပါမယ်ရှင်
မောင်နှောမျိုးနယ်တောင်ပြိုလက်ဝဲကနေချိန်ချောင်းကျေးရွာအတွာတက်မတော်ရင်နန်းတစည်းဟာဒီကနေ့မနက်ပိုင်းကဆွဲမိုင်းထိမှန်ခဲ့ပြီးနောက်ဆက်တွဲခြုံခိုတိုက်ခိုက်တာခံခဲ့ရတာလို့ဒေသခံတာဝန်ရှိသူတွေကပြောဆိုကြပါတယ်တက်မတော်သားအချို့ပါဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့မောင်နှောမျိုးနယ်အထွေထွေအုပ်ချုပ်ရေးမှူးဦးရဲထွတ်ကအခုလိုရှင်းပြသွားတာပါဟုတ
်ပါတယ်ဟုတ်ကျွန်တော်ဒီဘက်ကရောက်လို့ကျွန်တော်တရင်လို့ရတာပါတယ်ကျွန်တော်သိတယ်ရောက်လို့ပေါ့
ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ထပ်မံသိရနိုင်ဖို့အတွက်တက်မတော်ဘက်ကဆက်သွယ်မေးမြန်းရမှာတော့စီးစစ်နေစေဖြစ်တဲ့အတွက်မပြောနိုင်သေးဘူးလို့တာဝန်ရှိသူတဦးကအခုလူဖြေသွားခဲ့ပါတယ
်ထုတ်ပြန်ရင်လည်းဟာတောင်းကြည့်လိုက်ပါကျွန်တော်ကဒီလိုတော့ပြောမှာမဟုတ်ဘူးထုတ်ပြန်တဲ့ဆိုရင်တက်မတော်ကလည်းထုတ်ပြန်ပါလိမ့်မယ်ဆိုတော့အခုဟိုပြောရတဲ့ကျွန်တော်တက်ကဟိုပြင်နေကြတယ်ထုတ်ပြန်တယ်လေအဲ့လိုပဲထုတ်ပြန်ပါလိမ့်မယ်ကျွန်တော်တို့တက်မီနေကြတယ်ဟိုရဲထုတ်လို့မရဘူးလေဆက်ပါချင်းတွေကပြင်နေရမှာလေဟုတ်ကဲ့သူတို့ကထုတ်ပြန်ပါလိမ့်မယ်နော
်တိုက်ခိုက်မှုအတွင်းမှာတန်ရန်ရသူတွေကိုတော့မောင်နှောစေယုံကိုပို့ဆောင်ခဲ့ပြီးဒဏ်ရာပြင်းထန်သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နယ်မြေတဝိုက်မှာတော့လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာပြစ်ခတ်မှုအချို့ရှိနေတယ်လို့လည်းဒေသခံရခိုင်ပရဟိတအဖွဲ့ကဦးခင်ဝင်းကပြောပါတယ
်အဲ့ဒါမှာမိုက်ဆွေးပြီးတော့ဒေသခံကိုတိုက်ခိုက်တာအာတာဘွေကတိုက်တာပေါ့အဲ့ဒါမှာအခုက9ယောက်အရာကြီး10ယောက်ပါဝင်ခဏရောက်တာဒီကတည်းကရအောင်ဖြစ်နေတယ်အဲ့ဒီဘက်ကနေနေရှင်းနေမလုံးနေတုံးလို့ရှိတယ်။ဟိုတောင်မျိုးဝေးမျိုးကိုတော့တင်ချင်ချောင်းအထက်ကကလန့်ခွဲပြ။အေးမှာဘယ်မရောက်ဘူးနေရာလောက်တော့နေတယ်။ဒံမရတယ်လို့ကြားနေရတယ်ဒီ။ပောက်ကွေးတန်ကတော့တော်တော်ကြီးတယ်ဗျ။ဟိုတမန်တော်ကကငါးမိုင်လောက်ကဝေးငါချင်အဲ့လောက်ကြားတယ်။ရှင်းနေလုံးနေတယ်အဲ့ဒီမှာတိကတ်တုံးပေါ့အဲ့တိုက်ပွဲတွေပါဖြစ်နေ။
ပြီးခဲ့တဲ့ဒီဇင်ဘာလဇန်းပိုင်းတုန်းကလည်းမြေပုံမြို့နယ်အတွင်းမှာတံတားတစ်ခုမိုင်းကွဲမှုဖြစ်ပွားရာကနေတက်မတော်ရင်အနေငယ်ထိခိုက်ခံခဲ့ရတယ်လို့တပ်ဖွဲ့ဝင်အချို့လည်းဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့မှာလည်းအာဆာအစ္စလမ်အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတိုက်ခတ်ပြီးနောက်မတိမငြိမ်အခြေအနေတွေနဲ့ကြုံတင်ရတဲ့ဒေသမှာအခုလိုနောက်ဆုံးကြုံရတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘသူလက်ချက်လဲဆိုတာတရားဝင်ကြေညာတာမျိုးတော့မရှိသေးပါဘူး။ပြီးခဲ့တဲ့နှစ်ကအာဆာရဲ့တိုက်ခတ်မှုတွေကြုံခဲ့ရပြီးနောက်ပိုင်းကဆလို့ဒေတာတွေလုံခြုံရေးတင်းကျပ်ထားပေမဲ့စိုးရိမ်ရတဲ့အခြေအနေတွေရှိနေတော့မယ်လို့လည်းရခိုင်ပရဟိတအဖွဲ့ကဦးခင်ဝင်းကပြောပါတယ်။
ဒီမှာကအင်းကလက်နက်နဲ့ဝင်နေတဲ့ဟာတွေရှိတယ်လေကျွန်တော်တို့ဒီဒီမှာလာတွေကလာလေတော့ဒီကသတင်းတွေကြားနေတာသတင်းရထားတာရှိတယ်အဲ့ဒီမှာလေငါမြရတာပေါ့လက်လုံးပိုင်းတွေကတော့ဟိုဝင်လာတဲ့လူတွေလက်ရကိုလည်းမနေကြပါလေလက်ရကိုရပ်ဖက်ဝင်တာတက္ကနာကတင်ကြည့်သူပါလေ
Now di yo kan da uba re ei ka lo sia le pa ku yi ji ji de ta ra ji. A ta ka na ngan a win na bo ei te cha o le ya ta kan ta na. Au ku bi lo tin na win na. Ku wa ho ne de sin le mon long ne long we ji ji.
ပြီးခဲ့တဲ့နှစ်ထဲကအာစာစွန်းရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေနဲ့အတူဒုက္ခတဲ့6သိန်းကျော်ဟာလေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်မှုတွေအကြီးအကျယ်ထွက်ပေါ်နေပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်တွေဟာမဟုတ်မှန်ဘူးလို့ညင်းဆိုထားကြပါတယ်ရှင်။
မိခသတင်းပေးပို့ခဲ့တာပါ။တိုက်ခိုက်မှုနဲ့ပတ်သက်လို့ဒီကနေ့နောက်ပိုင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံကသတင်းထုတ်ပြန်ရမှာတော့ ARS အစွန်ရအုပ်စုဝင်10ဦးလောက်ကလဲလုံမိုင်းတစ်လုံးနဲ့ကားကိုဖောက်ခွဲတိုက်ခိုက်ခဲ့ပြီးနောက်ဆက်တွဲလုံတနက်တွေနဲ့ပြစ်ခတ်ခဲ့တာအကြောင်းပြောဆိုထားပါတယ်။တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်ဦးနဲ့ရင်မောင်းတူဦးထိခိုက်ဒဏ်ရာခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။လုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပြစ်ခတ်ရမှာတိုက်ခိုက်သူတွေထွက်ပြေးသွားကြောင်းနဲ့နောက်ဆက်တွဲနေမြင်ရှင်းလင်းရမှာလဲလုံမိုင်းတလုံးထပ်မံတွေ့ရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်ရှင်။အခုဆက်လက်ပြီးတော့ကရင်နီတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရမှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးထားစဉ်တည်ဆုံခဲ့ရတဲ့ KNPP ကရင်နီအမျိုးသားတွတ်တက်ရေးပါတီရဲဘော်3ဦးနဲ့အရတား2ဦးတို့အတွက်တရားမျှတမှုရရှိရေးတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးခံရသူကရင်နီတက်ကြွလှုပ်ရှားသူလူငယ်9ဦးကိုအားပေးထောက်ခံတဲ့အနေနဲ့ဒီကနေ့မှာပဲကရင်နီလူမှုအခြေပြုအဖွဲ့တွေဒေသခံတွေစုပေါင်းပြီးလိုက်ကောမြို့မှာစုဝေးဆန္ဒပြခဲ့ကြပါဗျ။ပြီးခဲ့တဲ့လတည်းမှာပဲဖမ်းဆီးခံခဲ့ရတဲ့ကရင်ပြည်လူငယ်များသမဂ္ဂအဖွဲ့ဝင်လူငယ်9ဦးကိုတော့ဒီကနေ့မှာပဲရုံထုတ်ခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရရှင်
။တည်ဆုံသွားတဲ့ KNPP ကရင်မျိုးရသုသက်ရေးပါတီတပ်ဖွဲ့ဝင်3ဦးနဲ့အရသာ2ဦးအတွက်အမှုမှန်ပေါ်ပေါက်ရေးဆန္ဒပို့ထုတ်ရာကဖမ်းဆီးရေးယူခံခဲ့ရတဲ့ကရင်ပြည်လူငယ်များသမဂ္ဂအဖွဲ့ဝင်လူငယ်9ဦးသွဲ့တရားပြည်နယ်လူမှုဖွဲ့စည်းသူနဲ့ဒေသခံတွေဆန္ဒပြခဲ့ကြတာပါဒီကနေ့မှာပဲဆရာဆွဲဆိုခံထားရတဲ့လူငယ်9ဦးကိုတရားရုံးလိုက်ပါပို့ဆောင်ရင်းဆန္ဒပြခဲ့ကြတာလို့လည်းကရင်ပြည်လူငယ်များသမဂ္ဂအဖွဲ့ပြောရေးဆိုခွင့်ရှိသူခွန်အတန်းကပြောပါတယ်
မှန်ကြလေးပေါ်ထုတ်ပေးဖို့နဲ့စစ်စစ်ရည်ရည်ပေးဖို့ဆိုမှဒီစမန်နဆန်နေရနေမှာလူငယ်တို့ပေါ့နော်ဆရာဆန်ရလောလောကွန်မြူနတီဆန္ဒပြတောင်းဆိုမှုလုပ်တယ်ဆိုအနာပိုင်တွေကအဲ့ဒီဆန္ဒပြတဲ့လူငယ်တွေကိုပဲအခုတရားစွဲဆိုထားတယ်ပေါ့ဆိုဒီနေ့ကိုရုံချင်းတော့အခုကျွန်တော်ပြောရုံဒီလူငယ်တွေနဲ့သူဂျန်နယ်လူငယ်တွေရောသူတို့မိဘပြည်သူတွေရောလာကြတယ်ကျွန်တော်တို့ကဥပဒေမဲ့တပ်ဖြတ်မှုတွေအလောင်းမီဆူမှုတွေငင်းချိုင်းရဲ့ပြက်ပြအောင်လုပ်နေတဲ့ကိစ္စတွေကိုအနာပိုင်တွေကအဖြစ်ချင်းပြင်းမှုမလုပ်ဘူးငင်းချိုင်းရဲ့ထိန်းတိုင်းမှုမလုပ်ဘဲနဲ့မှန်တရားကိုပေါ်ထုတ်ပေးဖို့တောင်းဆိုတဲ့လူငယ်တွေကိုပဲဒီပြည်ကြီးယူဖို့အယုံစားပြီးမှတရားစွဲကိစ္စလုပ်ရဲကျွန်တော်တို့ကပြည်သူများသိရှိအောင်ဆန္ဒဖော်ထုတ်တဲ့ဘောပါတယ်ကျွန်တော်လုပ်လိုက်တာဖြစ်ပါတယ
်ဆန္ဒထုတ်ပေါ်ပွဲမှာကရင်လူစုအခြေပြုဖွဲ့စည်းတွေဒေသခံတွေစုစုပေါင်းထောင်ကနန်းအထိပါဝင်ခဲ့တယ်လို့လည်းဆိုပါတယ်ဆန္ဒပွဲမှာပါဝင်သူတူကတော့မြန်မာစိုးရနဲ့ KNPP တို့အကြားငင်းချမ်းရေးတည်ဆောက်နိုင်ဖို့ကြိုးပမ်းချိန်မှာပြန်လည်သိမြတ်ရေးကိုထိခိုက်စေနိုင်တဲ့လှုပ်ရက်တွေကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြခဲ့တာဖြစ်ကြောင်းပြောပါတယ်
တော်ရင်းနဲ့မှာဒီကလိုအနေနဲ့ရေးချက်ကိုပြည့်စည်ရပြည့်စည်ချလာနေတဲ့အဖွဲ့အစည်းတစ်ခုကလက်ရှိဒီကဆိုရတဲ့ညင်နေတဲ့ညင်နေတဲ့သက်သာကျွန်တော်တို့အနေနဲ့လက်ပြကိုအမလို့အမရဖြစ်တယ်ဒါကိုဆရာပြချင်းဖြစ်တယ်
ပြီးခဲ့တဲ့လကစစ်တပ်ကနေဖမ်းဆီးခဲ့ပြီး KNPP စစ်ဖွဲ့ဝင်တွေနဲ့အရသာသူတိတ်ဆုံမှုကိုဆရာမြတ်သားစွာဖြေရှင်းပေးဖို့ကရင်လူစုအခြေပြုအဖွဲ့အစည်းတွေနဲ့စုဖွဲ့ထားတဲ့ကရင်ပြည်လူငယ်များသမဂ္ဂဖွဲ့ဝင်တွေဒီဇင်ဘာ22ရက်နေ့ကလွန်ကုန်မြို့မှာဆန္ဒပြခဲ့ကြတာပါဆန္ဒပွဲကိုဥဆောင်ခဲ့တဲ့လူငယ်9ဦးကိုတော့မြို့နယ်ရဲတပ်ဖွဲ့ကနေငိမ့်စုစီဥပဒေပုံမှန်19နဲ့တရားစွဲဆိုခဲ့ပါတယ်။တရားစွဲဆိုခံရတဲ့လူငယ်တွေကိုဒီကနေ့ရုံးတင်စစ်ဆေးခဲ့တာကိုတော့အဖွဲ့ဝင်ခူတူးတွေကအခုလိုပြောပါတယ်
။ဒီဆွဲရမှချတယ်ကိုရှင်းရနေကြရောချင်အမခါမယူဘဲနဲ့ထောက်တဲ့သိလိုက်တာ။စစ်ဆေးမှုတွေလို့ဆိုတော့ဟိုခင်ဗျားတို့ဒီ KPP တက်တာတဲ့တခါရမှုပေါ်စားဖို့ထောက်တဲ့အတွက်ခုပြည့်ချက်မယူရတဲ့ခင်ဗျားတို့မှအပြည့်ရှိလားမရှိလားဆိုတဲ့ပုံစံမျိုးပေါ့။
တရားစွဲဆိုမှုနဲ့ပတ်သက်လို့လိုင်ကော်မြို့နယ်ရဲစခန်းမှဦးဝင်းထိပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားခြင်းမရှိပါဘူး။ KNPP တပ်ဖွဲ့ဝင်တဦးနဲ့အရသာသူတိတ်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာသမ္မတကနေစီစစ်နေဆဲဖြစ်ပြီးဘယ်လိုရေးယူကင်တွယ်မလဲဆိုတာကိုတော့မသိရှိသေးဘူးလို့ KNPP ကရင်မျိုးသားသုတ်သက်ရေးပါတီလိုင်ကော်ဆက်ဆံရေးရုံးတာဝန်ခံခူညေးရွယ်ကပြောပါတယ်။
ဒီအရှိတ်တိုင်းကဖိလို့တဲ့ဘုံမှုချုပ်အောက်ခိုက်ဆိုးဒါလည်းဒီစုံစားစစ်စေးရဲ့ဖွဲ့ပေါ်ကျွန်တော်တို့ရဲ့ဖက်ဆူချဲ့ဝလာရယူသွားတာရှိပါတယ်။ဒီကလေး28ရက်နေ့ကတရက်ကျွန်တော်တို့တက်တွေ့တယ်။နောက်ပြီးတော့30ရက်နေ့တရက်ကတွေ့တယ်။ကျွန်တော်တို့လည်းအဖြစ်မှတိုင်းပဲဆူပြီးတော့မှသူတို့အဲ့ဒီချက်ဆူချဲ့ဝပြောပါတယ်။ aku bama ro dokasi sebu kisa le ro chana ro bama cha de ba bu
KMBB ဖွဲ့ဟာမြန်မာအစိုးရနဲ့အန်စီလက်မှတ်မရေးဆွဲနိုင်သေးတဲ့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်သလိုဒေတာတွင်းပြဿနာကိုစစ်ရေးနည်းနဲ့ဖြေရှင်းတဲ့တမတော်ရဲ့လှုပ်ဆောင်ချက်တကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအဟသာဖြစ်စေနိုင်တယ်လို့လည်းသူကဆိုပါတယ်။ကြရပြည်နယ်အစိုးရဖွဲ့ကတော့ KMBB စာဖွဲ့ဝင်၃ဦးနဲ့အယတသူကိုစပ်ပြမှုဖြစ်စေတဲ့ပတ်သက်လို့ပြည်ထောင်စုစီကိုတင်ပြထားပြီးပြည်ထောင်စုအစိုးရစီကနေစုံစမ်းစစ်ဆေးသွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
နိုင်ကွန်အိမ်တင်ပြပို့ခဲ့တာပါအခုတော့အမေရိကန်ပြည်ထောင်စုကနေရာတချို့မှာရာသီဥတုဆိုးဝါးနေတဲ့အခြေအနေကိုတင်ပြပေးပါမယ်အမေရိကန်အရှေ့ဘက်ခြမ်းမှာဒီရက်ပိုင်းအတွင်းနှင်းမုန်တိုင်းကြောင့်ပြည်နယ်တချို့မှာအရေးပေါ်အခြေအနေကြီးညာထားပြီးကျောင်းနဲ့အလုပ်တွေပိတ်ထားရတဲ့ဒေသတွေရှိသလိုလူအသေးပြောက်တချို့လည်းရှိပါတယ်အေခဲပြီးလေကျန်းတိုက်တဲ့အခြေအနေတွေကြောင့်ကျန်းမာရေးပညာရှင်တွေရဲ့သတိပေးချက်တွေလည်းထွက်ပေါ်နေတာပါဒီအကြောင်းပြည်စုံကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းပြည်နယ်တချို့မှာအတန်အနည်းရဆိုးရင်ရတဲ့အထိနှင်းမုန်တိုင်းကျနေပြီးအနည်းဆုံးလူ19ဦးသေဆုံးခဲ့ပြီလို့အမေရိကန်မိုးစလဌာနကကြေညာထားပါတယ်။ဆောင်းတွင်နှင်းဖြူဖြူဖိုးဖိုးကိုမြင်ရင်လူတွေပျော်တတ်ကြပေမဲ့ဒီတစ်ခေါက်နှင်းမုန်တိုင်းကြောင့်လမ်းမှာအန္တရာယ်နဲ့ကြုံနေရပြီးကျောင်းတွေအလုပ်တွေပိတ်ထားရတဲ့ဒေသတွေလည်းရှိပါတယ်။အထူးသဖြင့် Massachusetts, New York, New Jersey, Rhode Island, Connecticut, New Hampshire, Maine စတဲ့ပြည်နယ်တွေမှာအေးခဲတဲ့လေတိုက်တာနဲ့နှင်းကြတာတွေကြုံနေရပါတယ်။အဲ့ဒီတည်းကနယူးဂျာစီပြည်နယ်ကရာသီဥတုဆိုးဝါးတဲ့အခြေအနေနဲ့ပတ်သက်လို့နယူးဂျာစီမြို့မှာနေထိုင်တဲ့ဒီဇိုင်းပညာရှင်ဦးဝင်းထွန်းကပြောပါရစေ
။အဲနယူးဂျာစီမှာကတော့ကျွန်တော်တို့သူတို့ကြီးညာထားတဲ့အတိုင်းပဲလေးလက်မှနေပြီးတော့အထက်ကိုကျတယ်ဗျ။ကတော့မကောက်ထင်ပါတယ်။တော်တော်လေးကျတယ်။ဆိုးတာကလေလဲတိုက်တယ်ဗျ။လေတိုက်တော့နှင်းနေရအိုးဘက်ပုံဒီဘက်ပုံနဲ့ကျတော့6လောက်တော့တော်တော်နစ်သွားတယ်အေးအေးရာလည်းလေတိုက်တော့ပူအေးရေဗျအဲနောက်တစ်ခုကတော့ကျွန်တော်တို့သွားရေးလာရေးအတွက်ကတော့ဘတ်စကားတွေပါလေကနည်းနည်းလေးကြန့်ကြာတာပေါ့လေအဲလေရင်ခီးစင်တွေကိုထောင်းချပြီးတော့ဖြတ်သိမ်းပေးတယ်လို့ကျွန်တော်သတင်းမှာတွေ့လိုက်တယ်ဗျဘာလို့ဆိုတော့ဒီလောက်ရာသီဆိုးတဲ့ချိန်မှာဟိုလေရင်ထွက်နိုင်မယ်လို့ကျွန်တော်မထင်ဘူးဘာလို့ဆိုတော့နှင်းဘလောက်ထိုးနိုင်ထိုးနိုင်ဘာလို့ဆိုတော့ဒီကနှင်းမုံတိုင်းဟာနှင်းကြတဲ့အမြင့်ကျေသူကအပေါ်မှာတိုက်ခတ်ပြီးတော့နှင်းကြောင်တော့တော်တော်အခြေအနေမကောင်းဘူ
းအမေရိကန်အရှိဘက်ချမ်းနှင်းကြတဲ့အထက်မှာ Massachusetts ပြည်နယ်က19လက်မလောက်ထိကြပြီး New Jersey ပြည်နယ်က18လက်မ Rhode Island ပြည်နယ်မှာ16လက်မ Connecticut ပြည်နယ်မှာ15လက်မနဲ့ Boston မြို့တစ်ဝိုက်မှာ13လက်မကျော်အထိကျနေတာပါ Massachusetts ပြည်နယ်ရဲ့မြို့တော် Boston မှာအရေးပေါ်အခြေအနေကြီးညာထားရပြီးပင်လယ်ကမ်းစပ်အိမ်တွေရေမြုပ်နေတယ်လို့အဲ့ဒီမြို့မှာနေထိုင်တဲ့ဦးကိုကိုဦးကပြောပါတယ်
online jaw stay your emergencies ကြောင်းရထားတယ်အဒီမှာကျောင်းနေအလုပ်တွေပိတ်တယ်နှင်းက boss stem မြို့တော်တော့မှာ 73.6 လမတော့တက်တယ်ဒါပေမဲ့အလုပ်တွေအကုန်လုံးကတကယ်လိုအပ်မှအလုပ်ဖွင့်ကြတယ်လမ်းမှာနှင်းနေရထူထပ်တော့ညမှာလမ်းဘေးမှာကားရခွင့်မရှိဘူးနောက်တော့ရေပိုက်တွေကခဲပြီးတော့ရေပိုက်ပေါက်တယ်ဒီပဲပါဘာအရေးကြီးရလမ်းမလမ်းနေပိတ်ပြီးတော့ခဲကုန်တယ်အဲ့ဒါဖြစ်တယ်ပြီးတော့ပင်လေကမ်းစည်နဲ့နီးတဲ့နေရာဒီမှာရေတွေကကြီးပြီးတော့ရေတွေမြုပ်တယ်တချို့ဟာတယ်အ ਨੇ ဆုံး basement ကအကုန်လုံးမြုပ်သွားတဲ့အခြေရေကနောက်တစ်ချိန်ထပ်တက်အောင်မယ်ဒီမှာတစ်ပင်တွေလဲတာနဲ့အဲရေကြီးတာနဲ့ဆိုတော့တချို့နည်းနည်းလေးမြို့နဲ့နည်းနည်းလှမ်းတဲ့နေရာဒီမှာ yes ဒါမရှိတာတွေရှိတယ်
အခုလို့ဆိုးရတဲ့ရာသီဥတုကြုံနေရတာကြောင့်သတိထားနေထိုင်ကြဖို့မီဇိုရီတက္ကသိုလ်ကကျန်းမာရေးပညာရှင်ဒေါက်တာခရစ်စတိုဘာဆမ်ဆွန်ကပြောပါတယ
် That's probably the biggest risk to people is they think there's no ice and they step on a patch and then
အခြေဆုံးအနေဖြင့်ဖြစ်လာနိုင်တာကတော့ရေမခဲဘူးထင်ပြီးနှင်းတွေပေါ်ဖျက်လျှောက်ကြတဲ့အခါမှာရုတ်တရက်ချော်လဲပြီးထိခိုက်ဒဏ်ရာရကုန်ကြတာပါနောက်ပြီးတော့ဒီလိုအေးခဲ့တဲ့ရာသီကြောင့်နှင်းကိုက်တဲ့ဝေဒနာကိုလူတွေခံစားရပါတယ
်နှင်းမုန်တိုင်းကြောင့်လေကြောင်းခီးစဉ်အတော်များများဖျက်သိမ်းထားရပြီးနယူးယောက်မြို့ကလူသိများတဲ့ JFK နဲ့ LaGuardia လေဆိပ်တွေမှာတောက်ကြညာပိုင်းကျမှလေရင်ခီးစဉ်တွေပြန်ဆနိုင်လိမ့်မယ်လို့လေဆိပ်အာဏာပိုင်တွေကကြေညာထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းတောက်ကြညာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ကြိမ် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သူရဆုံလင်းအမေရိကန်တခွင်အစီအစဉ်တွေအပြင်
မမြလိုဟာမျိုးကတော့လည်းပုံမှန်မှမရှိဘူးပေါ့။မြတ်တော်ဖះရတော့ကကြောက်မြတ်တရားတော့တော်တော်များတမ်းပြီးတွေပဲရှိပါတယ်။ထူးထူးခြားခြားကတော့ဘုမပြီမှာနဲတာတော့စိတ်ပေါ့။စင်ရတော့အနေကျင်းပဲရှိ
တာ။ဒါကတော့သိပ္ပံနဲ့ဤပညာခန္ဓာမှာအပြည့်စုံနားဆင်ကြရပါမှာ။အခုရင်ဆုံးတော့အမျိုးသမီးခန္ဓာကိုနားဆင်ကြရပါမယ်။နှလုံးယောဂါဟာလူအသက်ကိုအများဆုံးသိစေနိုင်တဲ့အထက်မှာပါဝင်ပါတယ်။ဒါကြောင့်ဒီယောဂါနဲ့ပတ်သက်လို့အထူးသဖြင့်အမျိုးသမီးတွေတီတဲ့နဲ့ကျမရဲ့အချက်လက်တွေကိုကနေဒါနိုင်ငံအယ်ဗာဒါဆေးတက်ကသူကဂတိခတာဝန်ထမ်းဆောင်နေတဲ့ဒေါက်တာဒေါခင်ဆောဝင်းကိုဆက်သွယ်မြန်မြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ပေးထားပါရရှင
်မြန်မာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးယောဂါတွေကဘယ်နှမျိုးရှိပါလဲဒေါခင်ဆောဝင
်းနှလုံးယောဂါတွေကတော့အများကြီးပေါ့ဒါပေမဲ့အဖြစ်များတာကတော့ဒီ rheumaticheart disease လို့ခေါ်တဲ့လေးဖက်နာနှလုံးယောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ယောဂါပေါ့နော်အဲ့ဒီယောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ
်โอเค so အရင်ဆုံးဒီလေးဖက်နာနှလုံးယောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးဖက်နာယောဂါကတော့ယောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာ bacteria ပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆက်ဆက်နေရာကနေပြီးတော့ acid တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးယောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တာပေါ့နော်ကျွန်မအဓိကတင်ပြလိုတာကတော့ကျွန်မတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးယောဂါပေါ့နော်အိုအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ
။အိုနှလုံးယောဂါကတော့အများသောအဖြစ်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွာလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတဲ့အဲ့ဒီနှလုံးသွေးကြောကျင်တဲ့ယောဂါဖြစ်ပွားတာပေါ့။
ဟုတ်ကဲ့။ဆိုနှလုံးသွေးကြောကျင်နေဆိုတာကပေအကြောင်းအကြောင်းဒီကြောင့်ကျင်းရတာပါလိမ့်ရှင
်ဟုတ်ကဲ့နှလုံးကသွေးကြောကျင်းတာကသူကဟိုတစ်ခါတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နံရံတွေကမာကျောလာတယ်ပေါ့နော်မာကျောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာင်းလိုမျိုးမြန်မြန်ဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခါတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနံရံမှာလည်းအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီရပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလည်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂါဖြစ်ပါတယ
်အဓိကဖြစ်စေတဲ့အကြောင်းကဘာတွေပါလဲရှင
်ဒီနှလုံးယောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်တဘွားတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်းနဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောင်ယုံတန်ယုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေလျော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းကြီးအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှိရင်တော့လူတစ်ယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတစ်ဦးတစ်ယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်စ ဆေးလိပ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးအဲတောက်စားတာတွေရလေတကူလုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးရောဂါရနိုင်စီတယ်နောက်ဆိုလည်းစားတောက်တဲ့အထက်မှာလည်းဒီအစီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အစီတို့တရိษံအစီတို့အဲ့လိုမျိုးအစီအိမ်ကြီးစားတာများလို့ရှိရင်လည်းဒီနှလုံးသွေးကြောကျင်းစီတယ်နောက်တစ်ခါတော့ကိုယ်လည်းလှုပ်ရှားမှုနည်းတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားလားသိပြီးတော့များတာပေါ့เนาะနောက်တစ်ခုကသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်ရဲ့ဟိုအလုတ်ကင်ကအတိတ်ပြီးတော့ဟိုစိတ်ဖြည့်ဆည်းမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါတွေပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေမှာဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ် cholesterol ပေါ့เนา
ะဟို
ဒီအဆီပိတ်စီတယ်ဆိုတာအဲ့ဒါနည်းနည်းလေးဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟို cholesterol ကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစာများတဲ့ cholesterol ဆိုတဲ့ကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်တိတ်တဲစာနည်းတဲ့အဲမကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ cholesterol ပေါ့တိတ်တဲစာများတဲ့ cholesterol ကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့ anti-age နည်းတယ်ဒါပေမဲ့ low density လို့ခေါ်ရတဲ့တိတ်တဲစာနည်းတယ်မကောင်းတဲ့ cholesterol ဓာတ်တွေအဆီဓာတ်တွေအများနေရင်သွေးကြောကျင်းတဲ့ anti-age ပိုများနိုင်တယ်ခုနပြောတဲ့စားတောက်မှုနေထိုင်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေမှာမူတည်ပြီးတော့ဥပမာကိုနေ့စဉ်စားတောက်တဲ့အစားအစာမှာတရိษံအစီတွေမများဘူးအဲဟင်းကြီးဟင်းရွက်တွေနောက်ကြံတဲ့ဟိုပင်လယ်စာအဲ့လိုမျိုးပေါ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားတောက်တွေကောင်းကောင်းစားရဆိုလို့ရှိရင်ဒီအစီဓာတ်ကနည်းနည်းပါးပါးတက်အောင်တော့ဒီကောင်းတဲ့အစီဓာတ်တွေပိုတက်တယ်ပေါ့နော်ခုနလိုမျိုးအစားတောက်ကိုမစင်ကျင်လို့တိတ်ကိုစီတွေပဲစားနိုင်မယ်ဆိုလို့ရှိရင်တော့မကောင်းတဲ့ low density အစီဓာတ်တွေပိုတက်လာနိုင်ပါတယ်နောက်တစ်ခုကယောဂတစ်ခုခုကြောင့်လည်းနှလုံးသွေးကြောကျင်းတတ်တယ်အဓိကယောဂတစ်ခုကတော့သီတူယောဂနဲ့ဆီချိုယောဂပါဥပမာပြမအခုဆီချိုယောဂဖြစ်တဲ့လူတွေလည်းတော်တော်များရဲ့စာဟုတ်တည်နေမှာရောဆရာဝန်တွေရေးတဲ့စာတန်းတွေမှာရောကျွန်မတွေ့ရတယ်လीအဲဆီချိုရှိတယ်အချိုဓာတ်ကိုမထိန်ဘူးဆိုလို့ရှိရင်လေအဲ့ဒီဆီချိုဖြစ်တဲ့လူတွေမှာသွေးကြောကျင်းတဲ့ယောဂဒီနှလုံးယောဂဖြစ်တာပုံများတယ်။နောက်တော့ဒီသွေးတိုးယောဂရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသွေးတိုးယောဂရှိတယ်ဆိုလို့ရှိရင်သွေးတိုးယောဂဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂမျိုးမဟုတ်ဘူးလေ။အမြဲတမ်းအနေထိုင်အစားအသောက်နဲ့ဆေးဝါးနဲ့သူကထိမ့်သိမ့်နေရတာဆိုတော့အဲ့လိုမျိုးမထိမ့်သိမ့်ဘူးသွေးတိုးတာကိုလည်းမသိဘူးလှစ်လူရှုထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂသွေးကြောကျင်းတဲ့ယောဂတွေပိုပြီးတော့ဖြစ်တတ်ပါတယ
်ဆိုတော့နှလုံးယောဂရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုဆန့်သတ်လို့ရမလဲရှင
်နှလုံးယောဂကတချို့ကယောဂလက္ခဏာပြတယ်တချို့ကျတော့သူက silent ပေါ့တိတ်ဆိတ်နေတဲ့အဲယောဂမျိုးစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူပြင်50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးသဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိချင်တယ်ဆိုလို့ရှိရင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတယ်လို့မျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလည်းခါလေးကြရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမွှင်လေကားတက်နေရင်းနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျန်းမာရေးကိုဂရုစိုက်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တည်တည်ချာချာစမ်းသပ်စစ်စီနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲရိုးရိုးနေတဲ့အခါမှာအောင့်တာလားဒါမှမဟုတ်လို့ရှိရင်တခုခုဟိုလှုပ်ရှားမှုလှုပ်လို့မှလမ်းနေရှောင်းပြီးလို့လှေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုယ်ခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂရုတစိုက်ထားလို့ရှိရင်တော့စီစီတိနိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်
ဖြစ်ခဲ့ရပါ
'Cause it only serves to make me more determined to achieve my final goal, and I come back even stronger.
A
ပတ်စင်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြတာပါ။အခုတော့စနေညမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်။သောရရှင်များရှင်။2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တဦးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အကြီးထက်တဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ စနေညတိုက်ရိုက်လိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရယ် VOA မြန်မာဘိုင်းကတိုက်ရိုက်လိုင်းဆွေးနွေးကံကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှချင်းထုတ်လွှင့်ပေးနေကြဖြစ်ပါရယ်ရှင်အခုဆက်လက်ပြီးတော့သုရဆုံလင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြပါမယ်ဒီတစ်ပတ်မှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းပထမနဲ့တွင်အောင်မြင်မှုတွေအကောင့်ထဲမဖော်နိုင်သေးတာတွေနဲ့ပတ်သက်ပြီးကလိုရာဒိုပြည်နယ်ကမဲဆန္ဒရှင်တဦးဖြစ်သူကိုဝင်းနိုင်ကိုကိုအောင်ကဆက်သွယ်မြင်းမြန်းတင်ပြထားပါရယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့သူဒီသမ္မတသက်တမ်းကိုတာဝန်ယူလာတာအခုဆိုရင်တနှစ်ရှိသွားပြီပေါ့လေဆိုတော့ဒီတနှစ်တာအတော်အတွင်းမှာဒီသမ္မတထရမ့်ပေါ့လေဒီရွေးကောက်ပွဲမတိုင်ခင်နှုန်းကဒီပေးထားခဲ့တဲ့ဂတိတွေကိုသူအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ထင်ပါလား
။အော်ဂတိကဝတ်တချို့ပေါ်မှာတော့ချက်ချင်းလည်းငယ်အကောင့်ထဲပေါ်ခဲ့တာကိုသတိပြုမိပါတယ်။ဒါပေမဲ့တချို့ဂတိကဝတ်တွေကလည်းပေးခဲ့တဲ့ဂတိကာလနဲ့လက်ရှိသမ္မတဖြစ်လာတဲ့ကာလမှာအကောင့်ထဲပုံမှုပိုင်းမှာမမြင်ရသလိုမျိုးတချို့ဂတိကဝတ်တွေအရလည်းလို့ဖို့စူးစမ်းနေတော့မယ်လို့ယူဆရပါတယ
်။ဟုတ်ကဲ့ဥမာဘယ်လိုအကြောင်းအရာတွေကိုဘယ်လိုဂတိမျိုးတွေကိုသူအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ထင်ပါလဲ
။ဆိုတော့သူသမ္မတစာဖြစ်ပြီးသက်တမ်းများမကြာမီမှာဆိုလို့ရှိရင်သူရွေးကောက်ပွဲစီယုံစဉ်ကာလတုန်းကပေးထားခဲ့တဲ့အဲ့ဒါဘာဘာဝန်ကျင်ဆိုင်ရာပြင်သစ်သဘောတူညီချက် Parry Cook ဘာသူတို့ခေါ်တာတော့အဲ့ဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့ဒီကောက်ပွဲကာလာမှာဂတိပေးထားတဲ့အတိုင်းပဲသူတမားဖြစ်လာပြီးသိမကြခင်မှာပဲတမားရဲ့အမိန့်တင်ညာချက်နဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်တယ်ဆိုတဲ့အကြောင်းသူ့နဲ့တရားဝင်ကြေညာခဲ့တယ်နောက်ထပ်တစ်ခုကတော့ Trans Pacific Partner လို့ခေါ်တဲ့အမေရိကန်နဲ့အာရှပစိဖိတ်နိုင်ငံတွေရဲ့တချို့နဲ့သဘောတူထားတဲ့ကုံတွယ်ရေးသဘောတူညီချက်ဒီသဘောတူညီချက်ကအမေရိကန်တွေအတွက်နင့်နာတယ်ဆိုတဲ့စီယုံမှုကသူရွေးကောက်ပွဲကာလတခြားလုံးမှာပြောခဲ့တယ်ဒီသူသမ္မတဖြစ်လာခဲ့လို့ရှိရင်ဒီသဘောတူညီချက်ကနှုတ်ထွက်မယ်ဆိုကတိပေးထားတဲ့အတိုင်းသမ္မတဖြစ်ပြီးသိမကြခင်မှာပဲဒီကုံတွယ်ရေးသဘောတူညီချက် TPP လို့ခေါ်တဲ့အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်သဘောတူညီချက်ကုံတွယ်ရေးစာချုပ်ကလည်းသူကိုယ်တိုင်နောက်ထပ်ကြောင်းထုတ်ပြန်ကြညာခဲ့ဒါတွေကတော့သူလက်တွေ့အကောင့်ထဲပေါ်ခဲ့တဲ့ဖြစ်ရပ်တွေပေါ့
ဒါပေမဲ့လည်းပဲအခုလိုမျိုးပေါ့လေဒီကဘာကြီးကပူနေလာပြီးတော့ရာသီဥတုဖောက်လဲပေါက်ပြန်မှုတွေရှိနေတယ်ဆိုတာကိုအထူးသဖြင့်တော့ဒီသမရဥပမာလက်ထက်မှာတော့အဓိကကတော့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့သူကဦးစားပေးပြီးတော့ဆောင်ရွက်ခဲ့တယ်နိုင်ငံတကာနဲ့လက်တွဲပြီးတော့ပေါ့လေအခုဒီ Paris သဘောတူညီချက်ကနေအခုလိုထွက်လိုက်တာနဲ့ပတ်သက်ပြီးတော့ကိုဝင်းနိုင်ဘယ်လိုမြင်ပါလဲ
အဓိကတော့ဒီဒေါ်နယ်ထရမ့်ရဲ့အယူအဆကတဘာဝပတ်ဝန်းကျင်ဆိုင်ရာစီမင်းစည်းကမ်းတွေအမေရိကန်ရဲ့ထုတ်ကုန်အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုချီးကျူးတိုးနဲ့တုတ်တာလိုမျိုးအကန့်အသတ်အားစီးတွေရှိနေနိုင်တယ်လို့သူအနေနဲ့မြင်တဲ့အတွက်ကြောင့်တရားနဲ့သူကနှုတ်ထွက်ဖို့စူးစမ်းခဲ့တာဆိုတော့တကယ်တမ်းကအရင်အရှိကရှိတဲ့သမ္မတအိုဘားမားနဲ့တခြားနိုင်ငံကခေါင်းဆောင်တွေကကဘာကြီးပူနွေးလာမှုတဘာဘောင်ဝင်းဆိုင်ရာအပြောင်းလဲတွေဖြစ်လာရဲဆိုတာကိုတရားဝင်အသိမဲ့ပြုပြီးတော့ကျွန်တော်နေထိုင်တဲ့ကဘာကြီးပို့ပြီးတော့တဘာဘောင်ဝင်းဆိုင်ရာညီညွတ်မှုရှိအောင်ဆိုပြီးဘယ်နှခုနှစ်ရအောင်ဘာတွေလုပ်ကြမယ်ဆိုတော့အချင်းချင်းနားလည်ပြီးသဘောတူချက်
ူထားတဲ့ကိစ္စဒါဒေါ်နယ်ထရန့်နှုတ်ထွက်တယ်ဆိုတာကတော့သူကစီးပွားရေးရှင်းလင်းတစ်ခုတည်းကနေကြည့်ပြီးတော့သူကနှုတ်ထွက်တယ်ဆိုယူဆပါရတယ်အမှန်တကယ်ကကျွန်တော်တို့နိုင်ငံတကာနိုင်ငံဒီကျွန်တော်တို့နေတဲ့ကမ္ဘာနဲ့ပတ်သက်လို့ရှိရင်ကျွန်တော်စီးပွားရေးလုပ်ငန်းတစ်ခုပဲအာရုံစိုက်လို့မရဘူးတခြားကေဟာစနစ်တွေတခြားပထဝီအပြောင်းလဲတွေဒါတွေလည်းကျွန်တော်တို့ယူဆဖို့လိုတယ်ဒါမှနောက်မျိုးဆက်တွေနောက်မျိုးဆက်တွေသဟာသာသာရှိတဲ့တဘာပေါ်ဝင်ရင်ကောင်းတဲ့ဒီကဘာကြီးကိုဆက်လက်ပိုင်ဆိုင်လို့ရမှာ
ဒီရွေးကောက်ပွဲဂရိကဝတီထဲမှာအကောင့်ထဲမဖော်နိုင်ခဲ့တဲ့အကြောင်းတွေကိုပြောပါအောင
်လုံးမဲ့ဆိုပြီးပေးခဲ့တဲ့ဂရိကဝကလူမှုကြီးကြပ်ရေးဆိုင်ရာပေါ့မက္ကဆီကိုအပါအဝင်တောင်အမေရိကနိုင်ငံတွေကနေပြီးတော့တရားမဝင်အမေရိကန်နိုင်ငံမှာလာပြီးတော့နေထိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးသူရွေးကောက်ပွဲမတိုင်ခင်မှာမက္ကဆီကိုနဲ့အထူးသဖြင့်အတိုင်းဆောင်မယ်ဆိုပြီးတော့ဒါအကြီးအကျယ်ငင်းခုံရွေးကောက်ပွဲစီယုံကာလာမှာသူမဲဆွဲခဲ့တယ်မက္ဆီကိုအစိုးရကနေပြီးတော့ဒီတိုင်းဆောင်ဖို့အတွက်ပတ်စံပေးရမယ်တိုင်းကိုဘလောက်ညင်ဆောင်မယ်ဆိုတော့တကယ်မဟာတိုင်းလိုပုံစံမျိုးဟိုဘက်ကနေတရားမဝင်လုပ်သားဒီအမေရိကန်နိုင်ငံတွေကိုဝင်မလာအောင်ဆောင်မယ်ဆိုပြီးပေးခဲ့တဲ့ဂတိကတကယ်တမ်းပြောမယ်ဆိုအခုချိန်ကြီးတော့လေထဲမှာလွင့်နေတယ်လို့ပဲပြောလို့ရမယ်နောက်တစ်ခုကတော့အရင်ဒီမိုကရက်သမ္မတဘရက်အိုဘားမားလက်ထက်မှာဒီတင့်တင့်မြတ်တဲ့ကျမ်းမာရေးဆောင်ရှောင်မှုပေါ့သူတို့လူသိများတော့အိုဘားမားကဲလို့ခေါ်တဲ့ကျမ်းအမေရိကန်ကြီးကျမ်းမာရေးအာမခံစနစ်ပေါ့နော်တတတတနဲ့ကျမ်းမာရေးအာမခံစနစ်ကိုရနိုင်တဲ့ဟာကိုအိုဘားမားလက်ထက်မှာအကောင့်ထဲပေါ်ခဲ့တယ်တရားဥပဒေအနေနဲ့ပယ်ဖြတ်မယ်ပြင်ဆင်မယ်အစ်အစားထိုးမယ်ဆိုပြီးကြေညာပေးခဲ့တယ်အောက်လတော်ထက်လတော်မှာဒီကိစ္စနဲ့ပတ်သက်ပြီးသူအချင်းချင်းအနေငယ်စူးစမ်းခဲ့ပေမဲ့အခုချိန်ထိအကောင့်ထဲမပေါ်နိုင်သေးဘူ
းကမ္ဘာနိုင်ငံကြီးဈာထဲမှာဆိုလို့ရှိရင်အမေရိကန်နဲ့အနေနဲ့ဦးဆောင်မှုအခန်းကဏ္ဍနေရာမှာရှိနေတယ်ဆိုတော့များသောအားဖြင့်တော့သူတို့ကကြိုက်ကြတယ်သမရထရမ့်လက်ထက်မှာကျတော့အခုလိုမျိုးအဲနိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကနေနောက်ကျောင်းကိုပြန်ပြီးတော့ဟိုဆုတ်လာတာမျိုးတွေရှိတယ်အမေရိကန်ရဲ့ဒီလက်ရှိအနေအထားကိုပြောပါဆိုရင်ဘယ်လိုအခြေအနေမျိုးကိုရောက်နေပြီလဲခင်ဗျာ
ပေါ့အရင်တော့အမေရိကန်ကဒီတခြားတတိယနိုင်ငံတွေပဲဖြစ်ဖြစ်တခြားကျွန်တော်တို့ဖွံ့ဖြိုးတိုးတက်ဆနိုင်ငံတွေပဲဖြစ်ဖြစ်ဒီနိုင်ငံတွေနဲ့ဆက်ဆံရေးမှာတဏ္ဍာမဆက်ဆံရေးရောတခြားလူမှုအပေါင်းအသင်းဆက်ဆံရေးရောမှာသူကနိုင်ငံကြာနေပြီးတော့ထောက်ပံ့တဲ့အကူအညီတွေဆိုအကူအညီမှာရုပ်ဝတ္ထုပစ္စည်းပိုင်းရောစဉ္ညာနာပိုင်းရောဆိုနည်းပညာပိုင်းရောဆိုအကူအညီတွေပေါ့ဒီအကူအညီတွေနဲ့အမေရိကန်ရဲ့ဩဇာပေါ့ကျွန်တော်တို့ထူထောင်နေပြီးတဲ့အခါကျလို့ရှိရင်ဒီအကူအညီတွေအောက်ကနေဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့နိုင်ငံရေးအယူဆကိုသူတို့ဟိုတင်သွင်းတယ်ဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာကျတော့ဟိုတချို့နိုင်ငံသားမူဝါဒတွေမှာဟိုဆင်သွောင်းရင်လမ်းချစ်တယ်ဆိုတဲ့နီးလမ်းမျိုးတွေကျင့်သုံးတာမျိုးတွေသတိထားမိ
ဆိုတော့ဒီသမ္မတဒေါ်နယ်ထရမ့်အပေါ်ပေါ်လေသူတာဝန်ယူထားခဲ့တဲ့ကာလအတွင်းမှာလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ဘလောက်တိုင်းတာထိကျေနပ်မှုရှိပါလဲခင်ဗ
ျရေဘွားအဖြစ်ပြောမယ်ဆိုလို့ရှိရင်သမရသက်တမ်းကာလလည်းတစ်နှစ်ပဲရှိသေးတယ်နောက်ပြီးလို့ရှိရင်အငင်းပွားမှုတွေဟိုအရှုပ်တော်ပုံတွေအများကြီးနဲ့ဟိုရွေးကောက်ခံလာခဲ့ရတဲ့သမရလည်းဖြစ်တယ်သမရငနေသမမထူးထူးခြားခြားတွေအများကြီးဖြစ်ခဲ့တဲ့သမရရွေးကောက်ပွဲကနေနိုင်လာတဲ့ဟာဖြစ်တယ်ဆိုတော့ရေဘွားအဖြစ်တော့ဟိုပြီးခဲ့တဲ့ဂရီတချို့လုံနိုင်လာခဲ့တယ်ဒါပေမဲ့လုံစရာတွေအများကြီးကြံသေးတယ်ဆိုတော့လုံစရာတွေကလည်းပိုပြီးခက်ခဲလာနိုင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ဟိုထက်လွတ်တော်မှာရှိတဲ့မဲအချို့အစားတွေကရွေးကောက်ပွဲကြားရကာလတွေမှာပြီးနေရွေးကောက်ပွဲတွေခြားရွေးကောက်ပွဲတွေကြောင့်အပြောင်းလဲဖြစ်နိုင်တယ်ဆိုတော့ဟိုအများကြီးစူးစမ်းပြီးတော့ဒေါ်နယ်ထရမ့်အနေနဲ့လောက်အောင်အရင်ဆုံးငါတော့ကောကောတာမျိုးမဟုတ်ဘဲနဲ့တိုက်ခံပါတီနဲ့ဟိုအပေးယူလို့တာညီနိုင်တဲ့ဟာတွေလုပ်ပြီးတော့အများကြီးဆက်ပြီးတော့သူပေးခဲ့တဲ့ဂတိကဝတ်တွေကိုအောင်မြန်ကောင်းထည့်ဖို့ဆိုဆိုရှင်သူ့အနေနဲ့အများကြီးစူးစမ်းဖို့ကြံသေးတယ်တချို့ကိစ္စတွေမှာတော့အဆကောင်းလာတယ်လို့ပြောလို့ရတယ်ဒါပေမဲ့လုပ်ဖို့အများကြီးကြံသေးတယ်ဆိုတာတော့တတိချက်ဖို့လိုလိမ့်မယ်
ပတ်စဉ်တင်ဆက်တဲ့သုရဆုံနေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်အလှည့်ရောက်ပါပြီ။ဒေါက်ခင်မြတ်သက်တင်ပြပေးထားပါရရှင်။မြန
ြန်မာနိုင်ငံဟာတတ္တုတယံစာတပေါ်ကျွယ်တယ်လို့လူတိုင်းကပြောပါတယ်။တကယ်တတ္တုတယံစာတပေါ်ကျွယ်တဲ့နိုင်ငံဟုတ်ပါရဲ့လား။တတ္တုတူးဖော်ရေးနဲ့ဝန်းကျင်ထိန်းသိမ်းရေးဆန့်ကျင်တဲ့သဘာဝနှစ်ခုကိုဘယ်လိုထိန်းညှိနိုင်ပါသလဲ။ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းကပြောပြပေးပါမယ်။
လူများထင်တဲ့လောက်ကတော့အလုံးမကြွယ်ဝအောင်ကြွယ်ဝတဲ့အဆင့်ရှိတဲ့တွင်တွင်ရှိတယ်ဒီနည်းတဲ့တွင်တွင်တွေရှိတယ်ဟောလူဦးရေပေါ့နိုင်ငံရေးစားတဲ့ဆိုလို့ရှိရင်ပေါ့အလုံးကြွယ်ဝတယ်လို့တော့မဆိုနိုင်ဘူးကြွယ်ဝတဲ့ဒီအဆင့်အနေပြီးတော့အတော်တန်ကြွယ်ဝတဲ့အဆင့်အထိတော့ရှိပါတယ
်ဟုတ်ကဲ့ပါဆရာပထမအဦးဆုံးကျောင်းမြတ်တွေကြွယ်ဝမှုနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
အလုံးကြွယ်ဝဆိုတဲ့အတန်းအစားမှာဒီဗမာပြည်ကနေပြီးတော့မှဗရမားနီလာကြောက်စိမ့်ဆိုပြီးပေးထားပါတယ်အလုံးရောလဲကြွယ်ဝတယ်ကောင်းတဲ့အကောင်းဆုံးတွေပေါ့။နောက်ဘာမှပြတ်ထွက်တယ်။အဲ့ဒီသုံးခုကတော့
ဗရမယာနီလာနဲ့ကျောက်စင်းပ
ေါ့။အဲ့ကျောက်စင်း
။တခြားကျောက်မြတ်တွေလည်းအောင်ဆရာ။ဒီတခြားနိုင်ငံတွေမှာမတွေ့တဲ့ကျောက်မြတ်တွေအမျိုးအစားတွေမြန်မာနိုင်ငံမှာတွေ့တယ်။ရှားပါတွင်ထွက်တယ်ပေါ့နော
်။ဗမာနိုင်ငံမှာတော့ဟိုတခြားမှာမတွေ့တဲ့ကျောက်မြတ်တွေလည်းရှိပါလေ။မမြလို့ဟာမျိုးကတော့လည်းဗမာမှာမရှိဘူးပေါ့။မြောက်တော်ဖျားတော့ပေါ့ကျောက်မြတ်တွေကတော့ဒေါ်တော်များတန်းပြီးတွေပဲရှိပါလေ။ထူးထူးခြားခြားကတော့ဗမာပြည်မှာနဲတာတော့စိတ်ပေါ့။ဆရာတော့အနေကျင်းပဲရှိတာပေါ့။နောက်ဘဘပြည့်အတွက်ကနောက်နည်းနည်းရှားပါတဲ့ကြောင့်မြတ်တရားတော့လည်းရှိတာပေါ့။ပိန်နိုင်တို့နောက်အခုပဲလွန်ခဲ့တဲ့နည်းနည်းလောက်ကတွေ့တယ်ကြုံသူရိုက်တို့ပါတော့။ဒါလည်းအလွန်ရှားပါတဲ့ဟာတွေဘဘပြည့်မှာပဲတွေ့တာပေါ့
။တခြားတတ္တုသင်္ဆာတာရဲ့ဆရာ
။သင်္ဆာတာတွေကတော့ဟိုပါပေါ့။တစ်ချိန်တော့ကတော့ခဲငွေတို့ကတော့ထွက်ဆုံးတိုင်းပြည်ထဲမှာပါဘူးတဲ့။ဘော်တွင်ဒီခေတ်ကောင်းစဉ်တော့ပေါ့။သူကတော့ကြွယ်ဝတဲ့ဒန်ဆာတွေထည့်လို့ရသေးတယ်ပေါ့။နောက်ထုတ်ထုတ်လာတဲ့အခါကျတော့ဘော်ရင်းကတော်တော်ကုန်ခန်းသွားတဲ့အခါကျတော့အခုအချိန်မှာတော့ဘော်ဆိုင်ကလည်းတော်တော်ကုန်တယ်ရန်နာသိကြီးကလည်းကုန်တဲ့အခါကျတော့အတော်အသင့်ကျွယ်ဝလောက်ပဲဖြစ်သွားတာပေါ့ခဲသုံးဝေးရတော့ကျွယ်ဝအဆင်အနေပေါ့နောက်စောစောပြောတဲ့တစ်ဆက်တည်းမလို့ပါလည်းပြောကြတာအခုနောက်ပိုင်းပေါ့အနှစ်30လောက်အတွင်းမှာဒီဗရမားနီလာကျောက်စင်းကိုကုတ်ကဲမှုမရှိဘဲနဲ့အလွန်ကျွန်းထုတ်တဲ့အခါကျတော့အလွန်ကျွယ်ဝတဲ့အဆင်အနေပြီးတော့ကျွယ်ဝဒါမှမဟုတ်တချို့နေရာမှာအတော်အစ်ကျွယ်ဝအဆင်မဲ့သူကကြသွားအလွန်ကျွယ်ဝတဲ့အဆင်မဟုတ်ပြောင်းဗရမန်ဒီလာကြောက်ဆဲရအလွန်ကျွန်ထုတ်ခဲ့လို့ဟု
တ်ကဲ့ပါ
ထိတ်ထုတ်ဖို့လိုတာပေါ့လေနောက်နောက်လာနောက်သားတွေအတွက
်ဟုတ်ကဲ့မြန်မာနိုင်ငံရဲ့တယံစာတာတွေရောဆရာတို့ဘုံမိပေတာအရာပေါ့နော်ဒီဇုံတွေခွဲထားတယ်လို့သိပါတယ်ဆရာဆရာအကြံပြင်းလေးနည်းနည်းပြောပြပေးပါဆရာ
ဆိုဇုံတွေကတော့ခုနှစ်ဇုံလောက်ရှိတာပေါ့လောဆုံးခဲတုံငွေဇုံကအရှိပဲအချမ်းပါပေါ့ရှမ်းပြည်နယ်အလဲပိုင်းလောက်ကတည်သွားတဲ့ဇုံပေါ့လေဘော်ရွန်းဘော်ဆိုင်ရနာသိန်ကြီးနော်အလားတူရှိတဲ့ဟာလေးပေါ့နောက်ဆုံးတစ်ခုကတော့ဒင်းသာကြီးယိုမာနေပြီးတော့မှရှမ်းကုန်းမြင်းမြင်းအနောက်ဖက်နေဇတ်တလျှောက်မှာရှိတဲ့ထဲမပြူဖြိုက်တဲ့ဇုံပေါ့သူကလည်းကျွယ်ဝအဆင့်တော့ရှိပါလေအခုကတော့လည်းထုတ်ခဲတဲ့ဒီနှစ်တရာများပြီဆိုတော့တော်အသင့်ကျွယ်ဝပဲကျန်တော့မှာပေါ့နောက်ဆုံးတစ်ခုကတော့ခနောက်စိမ့်ဇုံအဲ့ဒါတော့ကြရားပြည်နယ်နဲ့ပရင်ပြည်နယ်တလျှောက်မှာအဓိကရှိတဲ့ဇုံပေါ့နောက်တစ်ခုကတော့ရွှေသတ္ထုဆုံးပေါ့အခုနာမည်ကြီးပြီးတော့မှအရန်လက်ထွက်တဲ့ရမသိန်းရှိရာဒီမိုးထီမိုးမီးရနေပြီးတော့မှတောင်ဘက်ဆင်းသွားမယ်နောက်ကျတော့မွန်ပြည်နယ်အထိသွေတန်းနေတဲ့ရွှေဆုံးပေါ့နောက်အဲ့ရွှေစည်တွေကတပည့်ချင်းမျိုးနဲ့အထိလက်ဆက်သွားတဲ့ဟာပေါ့ဆိုအများဆုံးကတော့အခုထုတ်နေတဲ့ရမသိန်းအရှိပဲပေါ့နောက်မိုးထီမိုးမီးနောက်ဆုံးတစ်ခုကတော့ခရိုမိုက်ပေါ့နစ်ကယ်ဆုံးပေါ့ဒါတော့ရခိုင်ရိုးမှတစ်လျှောက်ကြခိုင်မြောက်ဖက်နဲ့ချင်းတောင်တန်းတောင်ဘက်ဒီကနောက်ကျတော့တကောင်းတောင်နေတာဆိုတော့သူကတော့ဘူးပြီးတာအခေါ် of your light ဆိုတဲ့ကြောက်တင်နဲ့တွဲနေတာဟာပေါ့နောက် chromite နဲ့ပေါ့ nickel နောက်ဆုံးဟာရေနံသဘာဝတံခွေဇုံပေါ့ဒါကတော့ဗမာပြည်ရဲ့ပေါ့အလဲကျော်မှာဖြစ်နေတဲ့ဇုံကြီးပေါ့နောက်ကန်းလွန်အထိဆက်သွားတဲ့ဟာပေါ့ဆိုအဲ့လိုဇုံတွေပေါ့
တဘာဝအတန်ဆာတာတွေကဇုံလိုက်လဲခွဲလို့ရတယ်နေရာတော်တော်များများမှာလည်းရှိနေတယ်ဟုတ်ရှာဖွေမတွေ့သေးတဲ့နေရာတွေလည်းရှိတာပေါ့နော
်
ဒီတွေ့ပြီးတဲ့နေရာတွေကလည်းတူဖော်နေတာတွေရှိတယ်ဆိုတော့ဒါတွေကိုတားရှည်သုံးဆွဲလို့ရအောင်ဘာတွေလုပ်တယ်မှလဲဆရာ
ဒါတွေတားရှည်သုံးဆွဲလို့ရအောင်ဆိုလို့ချင်းစောစောဒီဗရမားနီလာဒီကြောက်ဆင်းရဲ့သင်္ကန်းစာယူရမှာပေါ့တော်လဲဟိုဈေးကလည်းအရန်ကောင်းတယ်တော့ဝယ်လက်တွေကလည်းရှိရဆိုပေါ့နင်းကထုတ်တဲ့ဟာမျိုးကိုရှောင်ရမှာပေါ့သဘောပေါ်ချင်းထိသိရေးမှာပြောလို့ပြောထားရှိတဲ့အတိုင်းsustainable development ပေါ့လေရေရှိဖွံ့ဖြိုးမှုထိန်းတဲ့ဖွံ့ဖြိုးရေးပဲကောင်းတယ်ပေါ့ဘောပေါ်ရင်ကျင်ပေါ့အထိုက်လျောက်ထိန်းတဲ့ထုတ်တာတွေလည်းကျုံးဝင်ထိန်းပြီးတော့အမှထုတ်တယ်အဲ့ဒါဆိုလို့ရှိရင်ဈေးကောင်းလည်းပိုရတယ်ရေရှိနောင်လာနောင်လာအတွက်လည်းကြံတယ်ပေါ့
ဟုတ်ကဲ့ပါဆရာ
Tabawa pawanjin thain thain na ne tattu tyan sa da thauk da na khu a san chan ba phet ni ma se tattu tyan sa da ri a thauk de so tabawa wanjin na pyesi de so lo
to pyesi da mya ba
hoke so ro lebaraung taung lo niya myo ma a khu taung ni pyo goun mi ba ma ma chan naw ma tu aw ma thauk aw ri pyo de di bak ka le tu bo thauk pho ri lou ni ja de ba a ra ne patat pi lo sya a myin ni pyo pya pi ba sya da myo ba ri lou tin le so
tu nu tyan sa da thauk de so lo shin no pawanjin a bo a ne ne to a mya ro pyesi de ว่าชวยทุบตาไปจิตัวชวยตั้นเส้นน่ะตะเนี่ยก็ทุบท้องไปแล้วมาบราเนี่ยพันน่ะบราฤาเนี่ยละล้วนถั่วไปแล้วว่าผิดตาแล้วเนาะสายไนเนี่ยดิพันน่ะป่ะสายไนดีชั่นสอแล้วดาเลอันเนี่ยตลอดมาเลยสอดิปองจันก็ปิสิตาอะล่ะสอดิอัตตะหน่ายซ้อป่ะอเนซ้อทุบออกทุบโหลยีป่ะอินจิเนียร์เนี่ยตีจ๋าป่ะดิทุบโหลแต่ดีดีสิแล้วแล้วตะคู่รอสิแล้วปูรอเซยกုံเนาะเซยกုံมาโหมะเมียนเว้เนี่ยยีชีปองจันไม่ปิสิออกหมดทุบไปโก ดาจรอ
ลงแม่ชินเนี่ยต้มเต็นน่ะบ่ต้มไปบ่นองงวยอ่ะเล่ชั้นฉันทาไม้ปี้ลุชิเลยชิเปลี่ยนเลยปุบเปลี่ยนไปอ่ะท้องสาตัวสาจุ๊มมาออกป่ะอ่ะเหมี่ยงงวยบ่ลอกบ่ลอกฉันทาก็ตัวตะนิดตะนิดอะคู่พ้าแก่นโหลเนี่ยမျိုးมาตลอดเนี่ยๆเป็ดซี้นี่ล่ะจ้ะรอบลุลุเต็มมาเลยสิอะดิก็เป็ดซี้จ้ะเนี่ยก็ยีล้างจ้องเป็ดเลยหลุลุเต็ดตองนี่ผิดนี่ไปแล้วเมียปิวตองปิวยัวเลยหลูดิอันเนี่ยม้าได้หาสรุปเป
ကိုတွေကပါတော့ပါမယ်ဘယ်လိုပြန်လုတ်ပြရမလဲဆိုတော့အခုလက်ရှိအော်လုတ်ပြဖို့မရသေးဘူးကုမ္ပဏီတွေကဒီဆက်လက်မပြီးထွက်ကုန်ပြီးတော့ပေါ်ကြဒီပြက်ပြောကြံခဲ့တောင်းလိုက်တောင်းလိုက်ဒီပျောက်ပျောက်သွားပြီ
ဘူမိပေရပညာရှင်ဒေါက်တာဦးသိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ဒီ VOA သောက်ကြနေမနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စနေနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line to meter 30 40 49 50နဲ့ line meter 190တို့မှာဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုကိုရရန်နိုင်ပြောပြပေးပါမယ်ရှင
်။တောင်နှင်းမြောက်ကိုရီးယားနိုင်ငံအစစ်မြေရာရှိရဲ့ဆွေးနွေးပွဲကိုနိုင်ငံသားမှရှိတဲ့ပမုံကျုံအပြည့်ရဲ့ကြီးရွယ်မှာဇန်နဝါရီ9ရက်နေ့ကျရင်လှုပ်သွားဖို့တောင်ကိုရီးယားနိုင်ငံရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲစေလေ့ကျင့်မှုကိုရှေ့လာမှာကျင်းပမယ်ပြုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲပြီးတဲ့အချိန်ထိရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်သိမကြခင်မှာပဲမြောက်ကိုရီးယားဘက်ကဒီကနေ့အဲ့လိုကြေညာခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာဖြစ်နေတဲ့မတည်ငြိမ်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးတရကျင်းပဖို့ပြင်ဆင်နေချိန်မှာပဲအီရန်ဆိုရကိုထောက်ခံတဲ့သူတွေကနိုင်ငံတော်မှာအစိုးရကိုထောက်ခံတဲ့ကြီးမားတဲ့လူမှုစုဝေးပွဲတွေကိုဒီကနေ့မှာကျင်းပခဲ့ကြပါတယ်။ဒီချိန်ထဲမှာပဲအီရန်နိုင်ငံမှာလူ21ယောက်သေဆုံးပြီးတော့ထောင်ကျော်ဖမ်းဆီးခံရတဲ့အပေါ်မှာအမေရိကန်အစိုးရကအီရန်အာဏာပိုင်တွေကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အီရန်ဆန္ဒပြတဲ့သူတွေကိုလည်းအကူအညီပေးမယ်လို့ကတိပေးလိုက်ပါတယ်။မြန်မာနိုင်ငံကစစ်တပ်စစ်စင်ရေးတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုညာမွတ်စလင်တွေရဲ့ဒုက္ခသည်စခန်းတွေမှာအခုနှစ်အတွင်းကလေးငယ်4000ရှစ်တောင်လောက်မွေးဖို့ရှိတယ်လို့ခမန္ဒါကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်။ကာတလန်ဒူးသမရာအိုရီယိုဟွန်ကယ်ရက်ကိုကာတလန်ဒေသလွတ်လပ်ရေးချိုးဖောက်မှုမှာသူပါဝင်ဆောင်ရွက်ခဲ့မှုနဲ့အလကြော်ကြာဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်သူ့ကိုဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားဖို့စပိန်တရားရုံးချုပ်ကဒီကနေ့တောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။ဆော်ဒီအာရေဗျနဲ့ယေမန်နိုင်ငံနယ်စပ်မှာပယ်ထိန်ဒုံးဒစင်ကိုကြားပြတ်ဟန်တားလိုက်တယ်လို့ဆော်ဒီအာရေဗျနိုင်ငံကပြောကြားလိုက်ပါတယ်ဆော်ဒီနိုင်ငံရဲ့လေကြောင်းရာကာကွယ်ရေးစနစ်ကနိုင်ငံအနောက်တောင်ပိုင်းနာရှရန်ပြည်နယ်ပေါ်မှာဒုံးကျည်ကိုကြားပြတ်ဟန်တားခဲ့တာဖြစ်တယ်လို့ဆော်ဒီအစိုးရပိုင်းမီဒီယာကဖော်ပြလိုက်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis ပိုင်နံဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line meter 24 25 32 50နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.